မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကဆိုရအဖြစ်တာဝန်ယူခဲ့တာတက်တန်းတစ်နှစ်ပြည့်မြောက်လာခဲ့ပါပြီ။ဒီတစ်နှစ်တာအတွင်းဆိုရတီရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအားမလို့အားမရဖြစ်နေကြတာတွေလည်းရှိသလိုလူထုကရွေးချယ်လိုက်တဲ့ NLD ဆိုရတီအနေနဲ့အခက်အခဲတွေကြားကပဲအပြောင်းအလဲတွေကိုဆက်ပြီးဖော်ဆောင်နိုင်မယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်တွေကလည်းထွက်ပေါ်နေသေးပါ။မင်းလေးမျိုးကမတ်နီနွယ်မင်းက
ကျွန်တော်တို့ကအစတွေကလေ NLD ကိုရှုံးနေ။ဟုတ်အနည်း90 60လောက်ကပြစီလာတဲ့အားကဒီလောက်ကတော့တချင်နိုင်ငံဦးနိုင်ကတော့ဖြစ်မလာနိုင်ဘူးဆိုတာကိုနားလေတယ်။အချို့နေရာလေးတွေမှာလူဟောင်းတွေပြန်တော့ရတာအခက်အခဲလေးပါမယ်ထင်တာပေါ့နော်။ဒီကတော့တချင်နိုင်ငံကြီးလုံးမရတဲ့အပိုင်းတွေလည်းရှိရင်ရှိမှာပေါ့နော်။အခုတနေ့ပြေလာတဲ့အထိသူတို့တက်တန်းမှာကတော့ကျွန်တော်တို့ကတော့စိတ်ကျေနပ်မှုရှိတယ်။ဘာပဲဖြစ်ဖြစ်အရင်ခေတ်နဲ့ဘာမှမဆိုင်တော့ဘူးလေ။အခုဘာမှမပြောင်းလဲဘူးလို့တော့မပြောနဲ့။အခုအစိုးရကိုအတိုက်အခံရဲရဲတင်းတင်းလုံနိုင်လာတာကအရင်ပြောင်းလဲလာတယ်လို့ကျွန်တော်တို့ကတော့အဲ့လိုယူဆတာပဲ။အစိုးရကတောက်ဆရာမဟုတ်ဘူးလို့လူတွေကယူဆလာတာ။အဲ့ဒါကအရင်ကမှဆင်းချက်ဖြစ်တယ်လို့ကျွန်တော်ကတော့ယူဆတာ။တွေးနေကြည့်တော့တယ်ဆိုတဲ့ပုံမှန်လေးတင်နေတယ်။ကြည့်အရင်တော့ပြည်သူတယောက်ကို၅သိန်းအတွေးတင်တယ်ဆိုတဲ့ဟာကအခုအတွေးတွေအများကြီးဆက်ထားတယ်လို့သတင်းနဲ့ဖတ်ရတော့အဲ့ဒီပုံမှန်လေးတင်နေမှုရှိတယ်မှာတဖြည်းဖြည်းနဲ့တော့တော့မြန်မာနိုင်ငံကတော်တော်တကယ်ပြောင်းလဲလာမယ်လို့ကျွန်တော်တို့ကတော့ထင်တာပါပဲ
မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဆိုရတဲ့အနေနဲ့ဒီတစ်နှစ်အတွင်းမှာတိုးတက်ပြောင်းလဲမှုတွေကိုလှောက်ဆောင်နိုင်ခဲ့တာတွေတွေ့ခဲ့ရတဲ့တစ်ချိန်တည်းမှာပဲပြဿနာတွေကိုဖြေရှင်းနေရတာတွေကြောင့်လဲထင်သလောက်ခီးမပေါက်တာတွေကိုတွေ့ရတယ်လို့ Triangle Women Support အဖွဲ့ကမက်ခင်လေးကသုံးသပ်ပါတယ်
ကျန်းမာရေးသုံးသပ်ရရင်တော့အစရေကဒီလူလူရဲ့ညှော်လင့်ချက်ကအရင်မြင်မာတယ်ညှော်လင့်ချက်အရင်မြင်မာပြီးတော့တကယ်ထင်သလောက်မလုံနိုင်လို့ရှိရင်လူတွေကပို့ပြီးတော့စိတ်ပြတ်သွားမှာ ਉਹ လေကျမတို့အရင်ကစိုးရိမ်ပူပန်ခဲ့တယ်အခုစိုးရိမ်ပူပန်တဲ့အချိန်မှာဒီလိုမျိုးပြောကြဆိုကြတဲ့အတွေ့အခေါ်တွေလည်းကျမတို့ကြရတယ်ပေါ့နော်အချမ်းမြင့်ချုပ်ပြောရမယ်ဆိုလို့ရှိရင်တော့ကျမတို့ peace process ကိုပဲကြည့်မလားပေါ့နော်တိတ်ပြီးတော့အားရစရာမတွေ့ရပါဘူးအစည်းအဝေးခန္ဓာတွေမှာလည်းဖွံ့ဖြိုးတိုးတက်မှုတို့အခြားနိုင်ငံသားယင်းနေမျိုးနွယ်မှုဆိုတော့အလားအလာမျိုးတွေလည်းကျမတို့တိတိတတ်တာမတွေ့ရပါဘူးဒါပေမဲ့တခုရှိတာကတော့ဒီအစိုးရဘိုင်းတွေနဲ့ကျမတို့လိုမျိုးပြည်သူလူထုတွေရက်ဖက်ဖွဲ့စည်းတွေနဲ့ဒါကဆက်ဆံမှုတွေကတော့ပို့ပြီးတော့အရင်ကတည်းကပို့ပြီးတော့ချောမွေ့လာတဲ့ပုံစံမျိုးမှတွေ့ရပါတယ်
ရှင်နံချောင်းမြို့ကဦးတန်းအောင်က NLD ဆိုရတဲ့လက်ထက်တချို့ခန္ဓာတွေမှာထိထိရောက်ရောက်ဆောင်ရွက်နိုင်တာတွေရှိခဲ့ပေမဲ့တရားဥပဒေစိုးမိုးရေးနဲ့လူထုရဲ့စီးပွားရေးဘက်မှာပိုပြီးဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ
် NLD ဆိုရရဲ့အကောင်းဆုံးကတော့လူတွေကလွတ်လပ်ခွင့်တွေပိုးရလာတယ်လို့ကျွန်တော်တို့ခံစားရပါတယ်နောက်တစ်ခါအကြောင်းပြားတွေလည်းအထိုက်လျောက်ကျော့သွားတယ်လို့ပိုပြီးတော့ခံစားရပါတယ်နောက်တစ်ချက်ကတော့ဝန်ကြီးအဖွဲ့ရဲ့အနေနဲ့ကတော့ correction ကိစ္စမှာနာမည်ပြည့်တွေမရှိဘူးဒီစီစဉ်ရှိတယ်နောက်ကသတင်းစာလွတ်လပ်ခွင့်လေးစာပေလွတ်လပ်ခွင့်လေးဆိုရလဲအရင်ကလည်းပို့ပြီးတော့မှဝင်လန်းလာတယ်လို့ကျွန်တော်တို့ကမြင်ပါတယ်အခုကျွန်တော်တရားဥပဒေစိုးမိုးရေးကိစ္စတွေမှာကြတော့ရာဇဝတ်မှုကိန်းတွေပုံမိုးပြီးတော့ထူပြောလာတယ်ဘူးရေးစေဝါကိစ္စတွေပို့ပြီးမှထူပြောလာတယ်နောက်ကကျွန်တော်တို့နေသက်ဒေသတွေမှာအထူးကြောင့်နိုင်ငံအားတွေကြားဆင်းလာတယ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးမှပုံမိုးပြီးတော့မှအထူးရောက်ဖြစ်အောင်ဆောင်ရွက်ဖို့ဖြစ်နေတယ်ဒီဝိုင်းမှာအခွင့်အလမ်းတွေကယနေ့ဒီတစ်နှစ်အတွင်းမှာအသီးသာတိုးတက်ပြောင်းလဲလာတာဒီကျွန်တော်တို့ဖြစ်ဖို့ဆိုတာတော့မမြင်ရသေးဘူ
းမင်းလေးမျိုးကစာရေးဆရာညီပူလေးကအာနာရှင်စနစ်လက်အောက်ကလူမြောက်စအဖက်ဖက်ကနှိမ့်ချနေတဲ့တိုင်းပြည်ကိုပြန်လဲထူထောင်ရမှာအခက်အခဲတွေရှိနေတာတွေဖြစ်တဲ့အတွက် NLD ဆိုရတဲ့အနေနဲ့ထင်သလောက်ခရီးမပေါက်ခဲ့တာဖြစ်ကြောင်းဒီမိုကရေစီပန်းနိုင်ကိုရောက်နိုင်ဖို့ကအဓိကကြတဲ့ပြဿနာတွေကိုအရင်ဆုံးဖြေရှင်းနိုင်မှဖြစ်ကြောင်းဆိုပါတယ်
ကျွန်တော်ကတော့အဲ့ဒီမဲပေးခဲ့တဲ့လူပြကျွန်တော်အများကြီးမပြောနိုင်ပါဘူး NLD ကိုဆွေးဆိုးရတယ်တော့ကောင်းနိုင်မယ်တို့ပြောနေတာပါမလုံတက်မကင်တက်တရားတော့ရှိအောင်ပါပဲတို့လည်းယုံပါတယ်သူတို့ဖွဲ့စည်းပုံမပြင်ဘဲနဲ့တော့သူတို့သွားချင်တဲ့ပန်းတိုင်ကိုမရောက်ဘူးဆိုတော့ပြီးဖို့ကောင်းပါဗျာဖွဲ့စည်းပုံလည်းကျွန်တော်တဘောကတော့ပြင်ရမှာမဟုတ်ဗျာအသိရှိရမှာဗျာစစ်တပ်ကနေအသွင်ပြောင်းထွက်တဲ့လူတချို့ကလည်းအရေးကြီးတဲ့နေရာတချို့မှာရှိနေတယ်ကိုယ့်လူတွေကလည်းအလုတ်ကမကင်တက်တယ်ပြိခမအလုတ်လောက်ရတာတဲ့ခက်မှာကျွန်တော်တို့နားလေတဲ့ပြဿနာနှစ်ပေါင်းများစွာခါးခါးတီးတီးဆိုးဆိုးဝါးကြုံထားတဲ့ပြဿနာချက်ချင်းလည်းငြင်းပြီးတော့ပြောက်မသွားနိုင်ဘူးအရင်ကြတဲ့ဟာတွေဖြေရှင်းနိုင်မှာကျွန်တော်တို့လူချင်းရဲ့ပန်းတိုင်သူ့ကျွတ်ကျော်ထားတဲ့ပန်းတိုင်ကိုရောက်မှာလေ
ဒါကတော့ပြည်သူ့ရွေးချယ်တင်မြှောက်ခဲ့တဲ့ NLD ဆိုရတဲ့ရဲ့တနစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသုံးသက်ချက်တွေကိုကြားခဲ့ရတာပါ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမိမိတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာအနှစ်90ကျော်အမြင့်တွေခဲ့တဲ့စနစ်တစ်ခုကိုပြောင်းလဲခဲ့ရကြောင်းအစိုးရဟာပြည်သူအတွက်ဖြစ်ရမယ်ဆိုတဲ့အချက်ကိုထင်ရှားစေခဲ့ကြောင်းမနေ့က NLD အစိုးရတနှစ်ပြည့်မိကုံးမှာပြောသွားပါတယ
်အခုနှစ်အတွင်းမှာပြည်သူတွေဟာအစိုးရကိုကြောက်ဖို့မလိုဘူးဆိုတာအများအားသိလာပြီလို့ကျွန်မထင်ပါတယ်ဒါအခုတုတ်တက်မှုတစ်ခုလို့ပဲကျွန်မတို့ယူဆပါတယ်ပြည်သူလူထုကိုအကာအကွယ်ပေးနိုင်မယ်ဥပဒေတွေပြဋ္ဌာန်းတဲ့အချိန်ထဲမှာပြည်သူလူထုကိုဖိနှိပ်ရာရောက်တဲ့ဥပဒေတွေကိုလည်းကျမတို့ပြောင်းလဲတင်တာကိုပြောင်းလဲတယ်ဖယ်ရှားတင်တာကိုဖယ်ရှားခဲ့ပါတယ်ဒါဟာစနစ်ကိုပြောင်းလဲခြင်းရဲ့ခြေလှမ်းတစ်လမ်းဖြစ်ပါတယ
်ဒါအပြင်ဒီမိုကရေစီအစိုးရဆိုတာနိုင်ငံတစ်ခုကိုအစဉ်မြဲအုပ်ချုပ်ဖို့မဟုတ်ကြောင်းပြည်သူကြည်ပြူမှခိုင်မာမှဖြစ်ကြောင်းပြည်သူတွေအနေနဲ့မိမိတို့အစိုးရကိုတည်တည်ချာချာလေ့လာဖို့နဲ့ဝေဖန်တဲ့နာကိုဝေဖန်ရင်ကူညီတဲ့နာတွေကိုလည်းကူညီဆောင်ရွက်သွားကြဖို့ဒေါက်ဆန်းစုကြည်ကမနေ့ကတိုက်တွန်းပြောကြားသွားပါတယ်ရှင်